ထိုင်းနိုင်ငံကဒုက္ခသည်စခန်းတွေမှာနေထိုင်နေတဲ့မြန်မာဒုက္ခသည်တွေကအမေရိကန်ပြည်ထောင်စုမှာခြေချဖို့အီချင်းပြည်သူတွေကိုလူတွေ့မေးမြန်းမှုတွေစတင်တော့မယ်လို့ထိုင်းဆွေကပြောပါတယ်ဒီနှစ်ကုန်လောက်မှာပထမတော့ကိုပို့ပေးဖို့မျှော်လင့်ကြောင်းလဲပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အုပ်ချုပ်မှုကိုဒေါ်လာနဲ့တိုက်ပွဲတွေကြောင်းနေဆက်ဖြတ်ကျော်ပြီးထိုင်းနိုင်ငံနဲ့ခိုလုံလာတဲ့ဒုက္ခသည်9000လောက်ဟာထိုင်းနိုင်ငံတွေကဒုက္ခသည်စခန်း9ခုမှာနေထိုင်နေတာပါ1980ဝန်းကျင်ကလေးဖွင့်လှစ်ထဲတဲ့ဒီစခန်းတွေမှာပဲမွေးဖွားလာသူတွေလည်းရှိနေပြီးတချို့ဆိုရင်ဆယ်စုနှစ်တည်းနဲ့ချီနေနေကြတာပါ2021မှာစစ်တပ်အလားသိမ်းတဲ့နောက်တိုက်ပွဲတွေစတိုက်ဖြစ်ပွားနေတာကြောင့်အများစုကနေရက်မပြောင်းနိုင်ပဲဖြစ်နေပါတယ်မနေ့က2023ခုမေလထဲမှာတော့ထိုင်းအမေရိကန်နဲ့ကုလသမဂ္ဂ UNHCR တို့ကဒီစခန်းတွေမှာနေသူတွေအမေရိကန်မှာအခြေချခွင့်ပေးမဲ့အကြောင်းကြေညာခဲ့ပါတယ်။အခုတနည်းပြည့်ချိန်မှာတော့အခြေချဖို့အရေးချင်းပြည့်မီမှုရှိမရှိသူတို့ရဲ့ကိုယ်ရေးအချက်အလက်တွေကိုထိုင်းဆိုရနဲ့ UNHCR ကစစ်ဆေးမှုပြီးဆုံးပြီဖြစ်ကြောင်းထိုင်းပြည်ရဲ့ကသတင်းထုတ်ပြန်ပါတယ်။ရှောက်ခွင့်ရှိသူက8000ကျော်ရှိနေပြီးအားလုံးလူလူကအမေရိကန်မှာအခြေချခြင်းကြောင့်စစ်ဆေးသူတွေကိုပြောကြားခဲ့တာပါ။အမေရိကန်ဘက်ကဒုက္ခသည်စခန်းနှစ်ခုကိုတွားရောက်ပြီးလူတွေ့မေးမြန်းခဲ့ပြီးတော့ထိုင်းပြည်ရဲ့ဝန်ကြီးဌာနတာဝန်ရှိသူတို့က VOA ကိုပြောထားပါတယ်ခင်ဗျာ